မန္တလေးတိုင်းရတနာဘုံတက္ကသိုလ်ဝင်းအတွင်းကျောင်းသားတွေရဲ့ဆန္ဒပြပွဲကိုတည်င်းယူနေတဲ့တည်င်းနောက်တွေကိုရိုက်နှက်ဖို့အတွက်အနုစီဝဗေဒဌာနပါမောက္ခဒေါခင်သက်ကျော်ကတားဆီးခဲ့တဲ့ဖြစ်ရဟာတည်င်းသမားတွေအနေနဲ့လွတ်လပ်စွာတည်င်းယူခွင့်ရှိမရှိဆိုတာကိုစုံစမ်းဖော်ထုတ်သွားမယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကပြောဆိုလိုက်ပြီးအမြဲတမ်းနှင်နာလေးရှိတဲ့သတင်းသမားတွေအတွက်အကာအကွယ်ပေးသွားမယ်လို့ကောင်စီရဲ့တာဝန်ရှိသူတူကပြောကြပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြမှာပါပြီးခဲ့တဲ့နှစ်ဒီဇင်ဘာ28ရက်နေ့ကမန္တလေးတိုင်းအမရပူရမြို့နယ်မှာရှိတဲ့ယရနာဘုံတက္ကသိုလ်ရှိမှာကျောင်းသားတွေရဲ့ဆန္ဒပြပွဲဖြစ်ပွားခဲ့ပြီးအဲ့ဒီဖြစ်ရပ်ကိုသတင်းယူနေတဲ့သတင်းနောက်တွေကိုရိုက်နှက်ဖို့အနုစီဝဗေဒဌာနပါမောက္ခဒေါခင်သက်ကျော်ကတားဆီးခဲ့တဲ့ဗီဒီယိုဖိုင်တွေလူမှုကွန်ရက်မီဒီယာပေါ်မှာပြန့်နှံ့နေတာပါအဲ့ဒီဖြစ်စဉ်မှာသတင်းသမားတွေလွတ်လပ်စွာသတင်းယူခွင့်ရှိမရှိဆိုတာကိုစုံစမ်းဖော်ထုတ်သွားဖို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကလူ5ဦးပါတဲ့စုံစမ်းရေးကော်မတီတစ်ယောက်ကိုဖွဲ့စည်းလိုက်ကြောင်းဇန်နဝါရီလ3ရက်နေ့ကသတင်းထုတ်ပြန်ပါတယ်ဒီကိစ္စကိုကောင်စီကစုံစမ်းစစ်ဆေးရလောက်အောင်လိုအပ်နေပါပြီလားအဲ့ဒီစုံစမ်းရေးကော်မတီရဲ့အတွင်းရင်းမှူးဦးတာလွန်ဆောင်ထက်ကအခုလိုပြောပါတယ်
အဲ့တော့ကျွန်တော်တို့နိုင်ငံမှာဒီသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ဟိုအများကြီးကျွန်တော်တို့ကခံမှတ်ကြရပြီပေါ့နော်အစိုးရဝန်ထမ်းတာပဲဖြစ်ဖြစ်အစစ်တပ်လိုအဖွဲ့ကြီးရမယ်ဖြစ်ဖြစ်ကျွန်တော်တို့လည်းပတ်သက်လို့ရှိရင်အများနဲ့သူ့ရဲ့ဟိုမကောင်းတဲ့သဘောထားကြီးတွေ့နေကျွန်တော်တို့ငင်းချမ်းနေရတယ်ညားလာတာဗျညားလာတော့အခုကိစ္စအတိုင်းရဲ့အဖွဲ့ကြီးရလို့ညားတယ်နောက်တစ်ခုကကျတော့ကောင်စီရဲ့လုပ်ငန်းသတင်းမီဒီယာညီရဲ့အခမ်းအနားကောင်စီရဲ့လုပ်ငန်းတွေပုံမှန်20ခန်းနေမှာပါပါလဲဆိုတော့ဒီလိုမျိုးအခြေအနေဖြစ်လာလို့ရှိရင်ကောင်စီကအများပြည်သူကိုထုတ်ပြန်ကြေညာနိုင်တယ်ဆိုတော့ဥရဥရပြထမ်းချက်ရှိရတဲ့အကြောင်းကိုဒါကိုစုံစမ်းပြီးတော့ဟိုဘယ်လိုဖြစ်တယ်ဆိုတဲ့အကျိစာကိုကျွန်တော်တို့ဟိုမေးမြန်းတယ်ပေါ့နော်ဒီလိုရှိတော့မှကျွန်တော်တို့အစီအစဉ်အားထွက်လာမယ်အဲ့ဒီအပေါ်မှာမှကောင်စီကနေပြီးတော့အများပြည်သူကိုတိုင်းပြည်ထုတ်ပြန်ကြေညာမှာပေါ့နော်
ဆိုတော့အခုလိုမျိုးပေါ့နော်စုံစမ်းပြီးရင်ရောဘယ်လိုတွေဆက်လုပ်သွားမှာပါလဲ
အဲ့ဒါကျွန်တော်တို့ကဒီဖြစ်စဉ်နဲ့အခြေအနေပေါ်မူတည်ရဘယ်လိုဆက်လုပ်မလဲဆိုတော့လုံပိုင်မှုရှိတာရောအများကြီးပဲကောင်စီရဲ့လုပ်ငန်းတွေလည်းပါလဲပါတယ်ပြီးတော့ကောင်စီနေနဲ့ဟိုသူ့ရဲ့ဟိုပေါ့နော်ဥပဒေပါအခွင့်အရေးတွေမှာသူကမီဒီယာလောကတစ်ခုလုံးကိုစားပြုတဲ့သဘောရှိတဲ့အခါကျတော့အဲ့လိုဆက်လုပ်မဲ့ဟာရောကောင်စီရဲ့29ဦးလုံးရဲ့သဘောထားတော့မူတည်ရကြကျွန်တော်တို့ကတော့ဘာဘူးကော်မတီနည်းနည်းကတော့ဖြစ်စဉ်ကျွန်တော်စုံစမ်းပါပေါ့
ဟုတ်ကဲ့ဆိုတော့ဟိုတကယ်လက်တွေ့မှာရောဘယ်လိုအရေးယူဆောင်ရွက်နိုင်တာမျိုးတွေရှိပါ့မလဲ
ကျွန်တော်တို့ကအရေးယူဆောင်ရွက်တဲ့အဖွဲ့အစည်းရောမဟုတ်ဘူးကြာကျွန်တော်တို့ကဒီမီဒီယာလောကအတွက်ကျွန်တော်တို့ကကုစားပြုပြီးတော့ဒီလိုချင်းမျိုးတော့ရှိပါရောပို့ပြီးတော့နိုင်ငံတော်တမရနဲ့တိုင်းပြည်ကိုချင်းနိုင်နိုင်တဲ့အဖွဲ့အစည်းပေါ့နော်အဲ့တော့ကျွန်တော်တို့ကဒီမှာတစ်ဆင့်ဟာဒီလိုပဲဒရိုးလေးလက်ခွဲဟာထိုင်နေရတယ်လို့ပြောလိုက်လို့ရှိရင်ဒီအတန်ဟာဒီသမရကလည်းဖွဲ့စည်းထားတဲ့ဒါဒီမီဒီယာဥပဒေရပေါ်ပေါက်လာတဲ့ဖွဲ့စည်းတစ်ခုကလည်းထွက်တဲ့အတန်ဖြစ်တဲ့အတွက်ကြောင့်ပေါ့။ဒါမှဖွဲ့စည်းရထွက်တဲ့အတန်ထပ်ပြီးပြည့်ကျင်းတယ်
။ဟုတ်ကဲ့။အဲ့တော့ဒီနေရာမှာမေးစရာရှိတာကလေအခုလိုဖြစ်ပျက်နေတာတွေကသတင်းသမားတွေအပေါ်မှာဒီဆရာမအပါဝင်လူတို့ရဲ့အမြင်တွေကမကောင်းဘူးဖြစ်နေသလား။ယုံကြည်မှုတွေပြတ်နေတဲ့သဘောလို့ရောမယူဆနိုင်ဘူးလား
ဆိုတော့ဟိုအချောင်းရရဲ့ကျွန်တော်တို့ကဟိုဒီယူကလစ်ထဲမှာကြည့်ရတာတခုရဲ့လည်းကျွန်တော်တို့ဆုံးဖြတ်လို့မရဘူးလေအဲ့တော့ကျွန်တော်တို့ဘယ်လိုဖြစ်ဖြစ်လဲဘာဖြစ်ဖြစ်လဲဆိုတာကျွန်တော်တို့ကတိတိကျကျဟိုဟိုပါပေါ့နော်ဟိုလေ့လာဖို့လိုတယ်ဒါကြောင့်လို့ကျွန်တော်ကကော်မတီဖွဲ့ပြီးတော့ကျွန်တော်တို့သွားပြီးလေ့လာမှာပေါ့
သတင်းမီဒီယာသမားတွေဘက်ကရောသတင်းယူတဲ့နေရာမှာပေါ့နော်ဟိုစောင့်ထိန်လိုက်နာတဲ့နဲ့ဘယ်လိုအနေထားတွေရှိတဲ့နဲ့လို့မီဒီယာကောင်စီအနေနဲ့အကြံပြုချင်ပါတယ်လေ
ဆိုကျွန်တော်တို့မှာထုတ်ပြန်ထားတဲ့ကြေဝတ်တီရှိတယ်ရပိုင်မှုရှိတယ်အဲ့ဒါဒရင်းမီဒီယာဥပဒေတွေကအကုန်ပါပါတယ်အဲ့တော့ကျွန်တော်တို့ကဒီထက်ကကြေဝတ်တီနဲ့ရပိုင်မှုနေနဲ့အမီလောက်တလားမီဒီယာသမားတွေကရောတစ်ဖက်ကရောတစ်ဖက်ကလူတွေကရောတစ်ဖက်ကဟလာကုတလူဒေါက်ခင်းတက်ကျော်လူတွေကရောဘာကြောင့်မို့ဒီလိုမျိုးအော်ဟစ်တယ်လဲဆိုတဲ့ဟာတွေကိုအခြေအနေကြီးအားလုံးကိုကျွန်တော်တို့ကအခုမှစပြီးတော့ကျွန်တော်တို့ကလေးလာဖို့ပဲရှိတယ်အနေထားမျိုးပေါ့နော်
စုံစမ်းရေးကော်မတီဟာဖြစ်စဉ်အသေးစိတ်ကို14ရက်အတွင်းကွင်းစင်းစစ်ဆေးမှဖြစ်ပြီးနောက်ဆုံးအစီရင်ခံစာတစ်စောင်ကို2019ဇန်နဝါရီလ18ရက်နေ့မှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုတင်ပြသွားမယ်လို့ဆိုပါတယ်အဲဒီကမှတစ်ဆင့်လိုအပ်သလိုဆက်လက်ဆောင်ရွက်သွားမယ်လို့သိရပါတယ်ခင်ဗျာ